ပါကစ္စတန်နိုင်ငံရေလွှမ်းမှုမှုကြောင့်သေဂျီဆုံးရှုံးမှုမှာ2004ခုနှစ်အိန္ဒိယသမုဒ္ဒရာအတွင်းဆူနာမီအပျက်အစီးနောက်2005ခုနှစ်ပါကစ္စတန်ကက်ရှမီးယားမြေငလျင်အပျက်အစီးနဲ့ဒီနှစ်ဟေတီမှာဖြစ်တဲ့မြေငလျင်ဒဏ်အပျက်အစီးတွေအလုံးပေါင်းတဲ့လူတွေပို့ပြီးဒုက္ခရောက်ကြရတယ်လို့ကုလသမဂ္ဂကတနင်္လာနေ့ကထုတ်ဖို့ပြောကြားလိုက်ပါတယ်။အရင်ကတွေ့ခဲ့တဲ့ဖြစ်ရဆိုးကြီးတွေမှာခုလူပေါင်း1600သေဆုံးတဲ့ပါကစ္စတန်ရေလွှမ်းမိုးမှုတဲ့သေဆုံးမှုအရေအတွက်များပါတယ်။ဒါပေမဲ့ပါကစ္စတန်ရေလွှမ်းမိုးမှုမှာလူပေါင်း15,000လောက်ဒုက္ခရောက်ရတဲ့အတွက်ယခင်ကဖြစ်ရဆိုးကြီးတွေအားလုံးတဲ့လူ200,000ကျော်ပိုများနေပါတယ်။ပါကစ္စတန်ဒုက္ခသည်တွေအတွက်ဒေါ်လာသန်းပေါင်းများစွာလိုအပ်မှာမို့မကြခင်အကူအညီတွေပေးကြဖို့တောင်းရမှာဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုရုပ်ဘန်ကီမွန်းကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အခုအချင်းရွက်လိမ့်မယ်လို့လည်းပြောကြပါတယ်။ရေလွှမ်းဒေသပန်ဂျပ်ကိုပါကစ္စတန်ဝန်ကြီးချုပ်ယက်ဆုဖ်ရာဇာဂလီနီသွားရောက်ခဲ့ပြီးတော့သမိုင်းမှာအဆိုးဝါးဆုံးပျက်စီးဆုံးရှုံးမှုဖြစ်တယ်လို့ပြောကြားသွားပါတယ်။အနောက်မြောက်ပိုင်းခိုင်ဘာပခ်တွန်ခွာပီနေအဆိုးဝါးဆုံးခံရတဲ့နေရာဖြစ်ပါတယ်။ဆွတ်တောင်ကြားထဲမှာလူပေါင်း6,000ကျော်ပိတ်မိနေပါတယ်။အဲ့ဒီနယ်မှာလမ်းတွေနဲ့ဒရားတွေရေမြောပျက်စီးသွားပြီးဖြစ်ပါတယ်။မုတ်သူမိုးကပြင်းပြင်းထန်ထန်ရွာနေစေဖြစ်ပါတယ်။ပန်ဂျပ်နဲ့တောင်ပိုင်းဆင်းပြည်နယ်တွေမှာလူထောင်ပေါင်းများစွာဟာရေလွတ်ရာကိုအလူအယက်ပြေးလွှမ်းနေကြရပါတယ်။ကူမဲ့ကဲမဲ့သူမရှိစားစရာဘာမှမရှိဖြစ်နေကြပြီလို့ဒုက္ခသည်တွေကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကမတန့်ရှင်းတဲ့ရေတွေကြောင့်ဝမ်းရောဂါဖြစ်ပွားမှုအန္တရာယ်ကြီးလာမှာဖြစ်တဲ့အကြောင်းသတိပေးနေပါတယ်ခင်ဗျာ။